နိုင်ငံလုံးပြည့်ရဲ့ရေဆွေးနွေးပွဲတက်ဖို့လိုင်စာကနေလာရောက်ကြမဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ကိုယ်စားလှယ်တွေကိုလိုင်စာမြစ်ကြီးနားလမ်းကလာဖို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကသဘောတူလိုက်ပါပြီ။ဒါကြောင့်ဒီကနေ့ KIO အဖွဲ့မြစ်ကြီးနားကိုရောက်လာကြပြီးမန္တလေးကတဆင့်ရန်ကုန်ကိုဆက်လက်ထွက်ခွာကြပါလိမ့်မယ်။KIO ကိုယ်စားလှယ်ဖွဲ့ဟာ
နေပြည်တော်ကိုဝင်ရောက်ဖို့ရှိပေမဲ့အစိုးရနဲ့တံပရောအကြီးကြီးတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိမရှိဆိုတာကိုတော့တိတိကျကျသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ပြည်ဆောင်ကိုဝီယိုအင်မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်မြို့မှာကျင်းပမဲ့ငင်းချမ်းရေးဆွေးနွေးပွဲကိုလိုင်စာကနေတက်ရောက်မဲ့ KIO ကိုယ်စားလှယ်အဖွဲ့ကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလိုင်စာမြစ်ကြီးနားလမ်းလုံခြုံရေးအရာခီးစဉ်ကိုစိုင်းငံ့ထားရကနေပြီးခဲ့တဲ့ရက်ကခွင့်ပြုလိုက်ပါတယ်။
ဒီနေ့လည်းကျွန်တော်ကလိုင်စာနဲ့သွားတွတ်ချိုနေသေးတယ်။ရှင်ကခုလောက်ဆိုရောက်တော့ဒီခင်ဗျာမနေ့ကတည်းကသူတို့ဒီကိုဆင်းလာမယ်မန်းမန်းလေးကိုမန်းလေးကလည်းဒီနေ့တော့ပြန်သွားသွားမယ်ဗျာ။လိုင်စာကလာတဲ့
KIO ကိုယ်စားလှယ်အဖွဲ့ဟာညနေ၄နာရီကျော်မှာမြစ်ကြီးနားမြို့ကိုရောက်ရှိခဲ့ပါတယ်။လိုင်စာကလာတဲ့ကိုယ်စားလှယ်အဖွဲ့ကို KIO ရဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့ခေါင်းဆောင်ဦးစုံလုပ်ကံကဦးဆောင်ပြီးရုံးဖွဲ့ရင်းနဲ့ဆိုအင်အား20လောက်ရောက်လာတာဖြစ်ပါတယ်။ ထိုင်းနိုင်ငံကနေလာရောက်မဲ့အထွေထွေအတွင်းရင်းမှုဒေါက်တာလာကြာနဲ့အဖွဲ့ကတော့တာချီလေးကနေဒီနေ့ညနေပိုင်းမှာမန္တလေးမြို့ကိုရောက်ရှိမှာဖြစ်ပါတယ်။ KIO ကိုယ်စားလှယ်အဖွဲ့ဟာမန္တလေးကနေရန်ကုန်ကိုမော်တော်ယာဉ်နဲ့လာရောက်မဲ့ခီးစဉ်မှာတော့နေပြည်တော်ကိုဝင်ရောက်ဖို့ရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့နေပြည်တော်မှာနိုင်ငံတော်တမရတမရကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဖို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။
ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့PCG ကဥလမိုင်ကွန်ကြားကတော့နေပြည်တော်မှာဘသူတွေနဲ့တွေ့ဆုံမယ်ဆိုတာသိချာမသိရသေးကြောင်းအခုလိုပြောပါတယ်။အဲ့တော့ဘသူနဲ့တွေ့ဆုံမှန်းသိတာ MPC ကနေလူတွေသူတို့မှာစီစဉ်ထားတယ်ပြောတယ်ဘသူနဲ့တွေ့လဲတော့မသိဘူး။မြန်မာငင်းချမ်းရေးစင်တာ
MPC ကတာဝန်ရှိသူတွေကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ KIO နီးပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထောက်ခါကတော့နေပြည်တော်ကိုဝင်ဖို့စီစဉ်ထားပေမဲ့အခြေအနေအသေးစိတ်ကိုမြစ်ကြီးနားရောက်မှထပ်မံဆွေးနွေးရမှာဖြစ်ကြောင်းပြောပါတယ်။ပေါ်ရန်အားဖြင့်တော့အဲ့လိုဟုတ်တယ်ဒါပေမဲ့အဲ့လာတွေကြီးရအောင်မှာမဟုတ်လို့အခုကကြီးရတော့ပြတ်သိလို့ဒီချင်းနားရောက်မှာလည်းအဲ့ဒါကိုပြပြအောင်ကြီးပြီးမှာပဲဆုံးရှင်တာ။
ဒီလစချောင်းရဲ့နေ့မှာပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBW စီ ਨੇ တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့တနင်္ဂနွေနေ့အပြည့်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာရန်ကုန်မြို့မှာအပြည့်ရဆာကျော NCA ရေးဆွဲရေးအတွက်9ကြိမ်မြောက်တွဲဆောင်ကြမှာဖြစ်ပါတယ်။ဒီတွဲဆောင်ပွဲရဲ့ပထမရက်မှာတော့ယင်းနှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့ KIO ဘုဒ္ဓတန်းကျောင်းပြစ်ခတ်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှိနေပါတယ်။ အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအခုလိုဆွေးနွေးဖို့ပြင်ဆင်နေချိန်မှာကချင်ပြည်နယ်အတွင်းမှာဂျိုးကြားတိုက်ပွဲတွေဖြစ်နေသလိုကိုကန့်ဒေသမှာလည်းတိုက်ပွဲတွေပြင်းထန်နေစေဖြစ်ပါတယ်။